Welcome to the Voice of America in Burmese.
တော်ရစင်ပေါင်းတနေ့တာညနေခင်းမှာမောပန်းပြကြပါရလားခင်ဗျာ VO American တိုင်းရန်2016ခုနှစ်မေလ9ရက်နေ့တင်းလာနေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ 9:00 နာရီအထိ Washington DC မြို့တော်ကနေလိုင်းလူမီတာ 19.25 ဒုကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ဗျူထွေးပါလော့ဒ်ဒေါင်းတောင်ဂျင်းနီစီမံကိန်းစတင်ဆန္ဒပြမှုတွေဒီရက်ပိုင်းပြန်လည်ဖြစ်ပေါ်လာပြီးတဲ့နောက်တရုတ်စုရကတော့သူ့ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥတွေတွေကိုလိုက်နာဖို့အမြဲတိုက်တွန်းနေပါတယ်လို့ဒီကနေ့ပဲပြောဆိုလိုက်ပါတယ်တခါမြောက်ကိုရီးယားနိုင်ငံမှာတော့ဗြိတိန်နိုင်ငံသားသတင်းတောက်တူဦးကိုမြောက်ကိုရီးယားအစိုးရရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လုပ်တယ်လို့ဆိုပြီးတိုင်မီကနေချက်ချင်းထွက်ခွာခိုင်းခဲ့ပါတယ်ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့အတူပြောပြပေးပါမယ်ရှင
်ကောင်းပါပြီခင်ဗျာမြန်မာသမ္မတဦးတင်ကျော်နဲ့ထိုင်းနိုင်ငံသားဝန်ကြီးတို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါတယ်။
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံအလုပ်သမားများကိစ္စပေါ့နော်။မြန်မာလူသမားဒီကိုအလုပ်သမားဝင်ရေးပြေဝပေးဖို့တန်းတူပေးဖို့ဒါတွေဆွေးနွေးတယ်ပေါ့နော်။နောက်
မြန်မာခင်မှာသတင်းတွေအပြီးမှာတင်ဆက်သွားဖို့ရှိပါတယ်။မြန်မာနိုင်ငံတဝမ်းမှာလင်းမြေသိမ်းဆီးခဲ့တာတွေနဲ့ပတ်သက်လို့ဖြေရှင်းဖို့ဒီပြန်လည်စစ်ဆေးရေးဘူကော်မတီတရက်ကိုဖွဲ့စည်းလိုက်ပါတယ်။ဒီပုံမှာလူခွင့်ရေးလှုပ်ရှားသူလယ်သမားရေးလှုပ်ရှားသူတွေကဘယ်လိုတုံ့ပြန်မှုတွေရှိနေပါသလဲဆိုတာကိုတင်ပြသွားမှာဖြစ်တယ်လို့မြန်မာမျိုးသမီးငယ်တွေပြည်တွင်းမှာထူးချွန်စုတွေရကြတာနဲ့ပတ်သက်လို့ဂုဏ်ပြုပွဲတွေကိုကျင်းပနေကြတာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကစီရင်ခံပေးပါခင်ဗျာ
ဒေသခံတွေကန့်ကွက်ဆန္ဒပြနေတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝန်ပေါင်းကုမ္ပဏီကကြေညာလိုက်တဲ့အပေါ်ဒေသခံယာနဲ့ချီရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဒီနေ့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်ဆွေရနေနဲ့ပြည်ပမှာရင်းနှီးလှုပ်ကန်နေတဲ့တရုတ်ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအတိုင်းလိုက်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတဲ့အကြောင်းပြောလိုက်ပါတယ်။နှစ်နိုင်ငံစလုံးအတွက်အကျိုးမြတ်ရစေမယ့်စီမံကိန်းတွေကိုတရုတ်ဆွေရအနေနဲ့မြန်မာအဆွေရနဲ့အတူလက်တွဲပြီးမှန်မှန်ပါကန်ကန်ပူးပေါင်းအကောင့်ထဲပေါ်သွားလိုတဲ့အကြောင်းနဲ့နိုင်ငံနိုင်ငံစလုံးကပြည်သူတွေအထွတ်အကျိုးရှိစေမယ့်ဒေသတွင်းလူမှုစည်းဝါဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တွန်းမြင့်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်တာပါ။နိုင်ငံပူပေါင်းဆောင်ရွက်မှုတွေရှေ့ဆက်လှုပ်ဆောင်သွားနိုင်မယ်ဆိုတာကိုယုံကြည်တဲ့အကြောင်းလဲပြောခွင့်ရကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီပြီးခဲ့တဲ့လအတွင်းမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တုန်းကလည်းအလားတူပဲဒီတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့ရင်းနှီးနှီးနှီးညှိနှိုင်းဆွေးနွေးပြီးတော့နှစ်ဖက်စီးပွားရေးဆိုင်ရာသဘောထားကွဲလွဲမှုတွေကိုဖြေရှင်းနိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတရုတ်ဝမ်ပေါင်းကုမ္ပဏီနဲ့မြန်မာဥပိုင်ကုမ္ပဏီ Limited တို့ပူးပေါင်းလုပ်ကိုင်နေတဲ့လက်ဗရောင်းတောင်ကျင်းနီစီမံကိန်းကိုမေလ9ရက်နေ့မှာပြန်ဆမယ်လို့ဝမ်ပေါင်းကုမ္ပဏီကကြေညာလိုက်ပြီးတဲ့နောက်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်လည်ပြင်းထန်လာနေတာပါ။ဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အတွင်းလွှတ်တော်မှာအရေးတကြီးအဆိုတရားတင်သွင်းသွားဖို့ကိုလည်းသက်ဆိုင်ရာဒေသလွှတ်တော်အမတ်တချို့ကပြင်ဆင်နေကြပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံတော်ဝမ်းမှာထွေထွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။ကျွန်းစုပေါင်း 9,000 လောက်နဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်မှာပြည်ထောင်စုနဲ့ဒေသန္တရအစိုးရတာဝန်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်နေကြသူ 18,000 ကျော်ရှိပြီးမဲပေးဖို့မှတ်ပုံတင်ထားသူပေါင်း 55,000 လောက်ရှိပါတယ်။သဘောထားတက်မာတဲ့ရည်တည်ချက်ရှိပြီးစကားကိုခက်ပြက်ပြက်ပြောရတဲ့ဒဗာဟိုမျိုးတော်ဝန်ရော်ဒရီဂိုဒူတာကသမရဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။လူထုသဘောထားကောက်ခံမှုတွေအရအသက်82နှစ်ရှိပြီဖြစ်တဲ့မျိုးတော်ဝန်ဒူတာဟာအထက်လွှတ်တော်အမတ် Grace Poe လက်ရှိသမရ Benigno Aquino ထောက်ခံတဲ့ပြည်ထရေးဝန်ကြီး Manuel Roxas တို့ထက်ဆယ်ရာခိုင်နှုန်းလောက်အထိထောက်ခံမှုပိုရနေတာပါနိုင်ငံတော်ပိုင်းတဘောင်းမျိုးရဲ့မျိုးတော်ဝန်အဖြစ်အချိန်ကြာကြီးတာဝန်ထမ်းဆောင်ခဲ့သူရော်ဒီယိုဒူတာကရာဇဝတ်မှုကျူးလွန်သူတွေကိုတုတ်တင်ပြစ်မယ်ဆိုတဲ့ဂရီအပါဝင်ရာဇဝတ်မှုနဲ့အာဂရီလိုက်စားမှုတွေကိုတိုက်ဖျက်သွားမယ်လို့ခက်ပြက်ပြက်ပြောတဲ့မိန့်ခွန်းတွေကြောင့်ပြည်သူထောက်ခံမှုရရှိခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေအရတပ်တန်း6နှစ်ပြည့်တော့မဲ့လက်ရှိသမရ Benigno Aquino ဟာဖိလစ်ပိုင်နိုင်ငံကိုအာရှရဲ့စီးပွားရေးအကောင်းဆုံးနိုင်ငံဖြစ်လုံနိုင်သူအဖြစ်အတိအမှတ်ပြုခံရပေမဲ့တစ်ဖက်မှာတော့တိုင်းပြည်ရဲ့ချမ်းသာကြွယ်ဝမှုတွေဟာလူနည်းစုစက်မှုလုပ်ငန်းရှင်တွေကိုပဲအကျိုးမြတ်ရစေပြီးဆင်းရဲချမ်းသာကွာမှုလဲပုံမှုကွာလာတယ်လို့ဝေဖန်ခံနေရတာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားဆိုရရဲ့ပါတီညီလာခံကျင်းပနေတဲ့အချိန်သတင်းလာယူတဲ့ဗြိတိန်သတင်းတောက်တူကိုတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုထိခိုက်အောင်လုပ်တယ်လို့ဆွဆွဲပြီးယာယီဖမ်းဆီးထိန်းသိမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့သူ့ကိုဒီမြောက်ကိုရီးယားနိုင်ငံတွေကနေချက်ချင်းထွက်ခွာဖို့အာဏာပိုင်တွေကအမိန့်ထုတ်ခဲ့တယ်လို့ BBC သတင်းဌာနကဒီကနေ့ပြောပါတယ်သတင်းကြားရူပတ်ဝင်းဖီးလ်ဟေးစ်နဲ့အတူသူ့ရဲ့ထုတ်လုပ်ရေးမှုနဲ့သတင်းရိုက်ကူးသူတို့ကိုတောက်ကြနေတုန်းကပျွန်ယန်းလေဆိပ်ကနေထွက်ခွာခံပြီးမှအာဏာပိုင်တွေကဖမ်းဆီးထိန်းသိမ်းခဲ့တာပါသတင်းကြားWingfield Heights လေရင်ပေါ်တက်ခါနီးမှာပဲအာဏာပိုင်တွေကသူ့ကိုဟန့်တားပြီးတော့လေဆိပ်ထဲမှာတင်၈နာရီကြာမေးမြန်းစစ်ဆေးခဲ့တာပါ သူဟာဒီမြောက်ကိုရီးယားကောင်းဆောင်ကိုပုတ်ခတ်ဝေဖန်ထားပြီးတော့သူ့ရဲ့အရေးသားတွေဟာမှန်ကန်မှုမရှိတာကြောင့်အခုလိုဖမ်းဆီးထိန်းသိမ်းခဲ့တာလို့မြောက်ကိုရီးယားနိုင်ငံတော်ညီချေးကော်မတီပြောခွင့်ရအိုရိုင်းအီးကပြောပါတယ်ဒီနေ့တိုင်းပြည်ကနေမထွက်ခွာခင်မှာတော့ဝင်းဖီဟေးစ်ကတောင်းပန်စာဝန်ခံစာရေးသားခဲ့တယ်လို့လည်းပြောခွင့်ရအီးကပြောပါတယ်သတင်းထောက်အနေနဲ့ဒီမြောက်ကိုရီးယားနိုင်ငံကိုနောက်တစ်ချိန်ပြန်လာခွင့်မရှိဘူးလို့လည်းဆိုပါတယ်ပြည်ထောင်သတင်းထောက်နဲ့သူ့ရဲ့သတင်းအဖွဲ့ဟာမြောက်ကိုရီးယားလုံထမားပါတီညီလာခံပတိုင်ခင်ကလေးကလူပဲညီညီဆုရှင်တချို့နဲ့အတူမြောက်ကိုရီးယားနိုင်ငံကိုသတင်းယူဖို့အတွက်ရောက်နေခဲ့တာပါနှစ်ပေါင်း36နှစ်အတွင်းပရမဆုံးအချိန်ချင်းပါတဲ့အလုံထမားပါတီညီလာခံကိုသတင်းယူဖို့အတွက်နိုင်ငံသားသတင်းထောက်တရချောပြုံရမ်းမြို့ကိုရောက်နေပေမဲ့လို့ညီလာခံအတွင်းထဲအထီးကိုတော့သတင်းယူခွင့်မရကြပါဘူးရှင
်အငင်းပွားမှုတွေရှိနေတဲ့ပင်စင်ထောက်ပံ့ခြင်းနဲ့အကွန်ကောက်ခံမှုပြန်လည်ပြင်ဆင်ရေးအစီအစဉ်ကို Green Lot Amat တွေကအတည်ပြုလိုက်ပါတယ်ငွေကြေးထောက်ကူအစီအစဉ်တည်းရဲ့အနေနဲ့ဥရောပနိုင်ငံတွေက Green နိုင်ငံကိုဒေါ်လာဘီလီယံ100နီးပါးငွေချင်းငှားမှာဖြစ်ပြီးအပြန်လန်အပြင် Green နိုင်ငံကအကောက်ခွန်စနစ်နဲ့ပြင်ဆင်စနစ်ကိုပြုပြင်ပြောင်းလဲပေးရမှာပါ Green နိုင်ငံရရှိမဲ့ငွေကြေးထောက်ကူအစီအစဉ်နဲ့ပတ်သက်လို့ Green Lot အနေနဲ့မဲခွဲမဆုံးဖြတ်ခင်ဒီကနေ့အစောပိုင်းမှာတော့ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာအေသင်မြို့လက်မှတ်တွေပေါ်ထွက်ခဲ့ကြပြီးအလုံသမားတွေရဲ့ဝင်ငွေကိုထိခိုက်စေတဲ့ဒီဥပဒေကိုဖျက်သိမ်းဖို့ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတို့ကလွတ်တော်ကိုအကောက်အွယ်ပေးနေတဲ့လုံခြုံရေးရဲတွေကိုမီးလောင်ဘုံတွေနဲ့ပစ်ခတ်ခဲ့တာကြောင့်ရဲတွေကလည်းမျက်ရည်ရိုဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့ပါရယ်ယူရိုငွေကြေးသုံးဆွဲတဲ့ဥရောပ19နိုင်ငံကဗန်ဒါယီဝန်ကြီးတွေဟာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲမြို့မှာအရေးပေါ်အစည်းအဝေးမကျင်းပခင်နိုင်ရီပိုင်းလိုမှာဂရီးလွတ်တော်မှာအခုလိုမဲခွဲဆုံးပြတ်ခဲ့တာပါအဲ့ဒီအစည်းအဝေးမှာဂရီးနိုင်ငံရဲ့ငွေကြေးဆိုင်ရာမူဝါဒပြုပြင်ပြောင်းလဲမှုနဲ့ဂရီးနိုင်ငံကမနစ်ကချေးယူထားတဲ့ဒေါ်လာ98ဘီလီယံကိုဇူလိုင်မှာပြန်ပေးဆက်ဖို့စတဲ့ကိစ္စတွေနဲ့ပတ်သက်ပြီးပြန်လည်သုံးသပ်သွားမှာဖြစ်ပါရယ်ခင်ဗျာ
ဗီအိုအမေရိကန်အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရဲ့တနင်္လာနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။စီးရီးယားနိုင်ငံမြောက်ပိုင်းမှာ IS အစွန်ရောက်အဖွဲ့တွေကိုတိုက်ခိုက်နေတဲ့အနောက်အင်အားကြီးနိုင်ငံတွေဟာတူရကီမြေပေါ်ကဂျီဟတ်ဘာသာရေးအစွန်ရောက်တွေကိုတိုက်နေတဲ့တူရကီအစိုးရကိုတော့ထောက်ပံ့ကူညီဖို့ပြက်ကွက်နေတယ်လို့တူရကီသမ္မတရီဇက်ပ်တေးရဲ့အာဒူဝန်ကဆွဆွဲပြောဆိုလိုက်ပါတယ်။အသေးခံဗိုလ်ခွဲတိုက်ခိုက်မှုတွေတူရကီနယ်စပ်မြို့ကီလစ်မှာရော့ကက်ဒုံးကြီးတွေနဲ့နယ်စပ်ဖြတ်ကျော်တိုက်ခိုက်ပြီးတော့တူရကီနိုင်ငံသားတွေကိုတပ်ဖြတ်နေတဲ့အာရအစွန်ရောက်အဖွဲ့ကိုတိုက်ခိုက်နေရတဲ့တူရကီနိုင်ငံကိုတော့အနောက်နိုင်ငံတွေကအကူအညီပေးခြင်းမရှိဘူးလို့မစ္စတာအာဒူဝန်ကအစ္စတန်ဘူမြို့မှာတင်းနှင်းနေနေတုန်းကပြောသွားတာပါ။အာရစပွဲကရော့ကက်ဒုံးကြီးတွေနဲ့ပစ်ခတ်တိုက်ခိုက်တာကြောင့်ကီလစ်မြို့နဲ့အနီးတစ်ဝိုက်ကလူ20ကျော်သေဆုံးခဲ့ရတာကိုလက်တုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံမြောက်ပိုင်းမှာအာရစစ်သွေးကြွား55ရောက်ကိုချိန်မုန်းခဲ့တယ်လို့အာဏာပိုင်တွေကပြောပြီးတော့တရက်အကြာမှာမစ္စတာအာဒူဝန်ရဲ့အကူမချက်ထွက်လာတာပါ။အနောက်နိုင်ငံတွေကိုပြစ်တင်တဲ့ Mr. Erdogan ရဲ့မှတ်ချက်စကားဟာတူရကီရဲ့အချက်ဘက်ဝါဒစန့်ချီဥပဒေတွေကိုပြင်ဆင်ပြဋ္ဌာန်းဖို့တိုက်တွန်းပြောဆိုနေတဲ့ဥရောပသမဂ္ဂနဲ့တူရကီအစိုးရတို့အကြားကွဲလွဲမှုကိုဖော်ပြတဲ့နောက်ဆုံးလက္ခဏာတစ်ခုပါ။တူရကီအစိုးရဟာအချက်ဘက်ဝါဒစန့်ချီဥပဒေတွေကိုတုံပြီးတော့သမ္မတကိုဝေဖန်သူတွေနဲ့အတိုက်ခံတွေကိုဖိနှိပ်ဖို့တွန်းမြင့်အသုံးချနေရလို့အနောက်နိုင်ငံတွေကသုံးသပ်သူတွေကဝေဖန်ပြောဆိုနေကြတာပါ။ဒါနဲ့ပတ်သက်လို့ Mr. Erdogan ကတော့သူ့နိုင်ငံဟာခတ်သဘုံတွေရဲ့ချိန်ချောက်မှုတွေကိုရော IS အချက်ဖက်အဖွဲ့ရဲ့ချိန်ချောက်မှုတွေကိုပါရင်ဆိုင်နေရတာဖြစ်လို့အချက်ဖက်ဝါဒစန့်ချီဥပဒေတွေကိုအခိုင်အမာပြဋ္ဌာန်းဖို့လိုအပ်တယ်လို့အလေးနဲ့ထပ်မံပြောဆိုခဲ့ပါတယ်ရှင်
။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီယာသူ့ရဲ့လေးကျဥရောပခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနိုင်ငံများပြားကကောင်းဆောင်နေအပြင်အာဂရိလိုက်စားမှုတိုက်ဖြတ်ရေးထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်။ကြာသပတေးနေ့ကြာရင်တော့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးစီးကျင်းပမဲ့အာဂရိလိုက်စားမှုညီလာခံကိုအာဖဂန်နစ္စတန်ကိုလံဘီယာနဲ့နိုင်ဂျီးရီးယားတို့ကအပါအဝင်နိုင်ငံတော်များများကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ကမ္ဘာပေါ်ကခေါင်းဆောင်တွေကြော်ကြားသူတွေပါဝင်တဲ့အခွန်ရှောင်ကျင်သူတွေဟာအခွန်လွတ်နိုင်ငံတွေဒေသတွေမှာဗန်ရှင်းတွေဖွင့်ထားကြတယ်ဆိုတဲ့အချက်လက်တွေကိုဖော်ပြတဲ့ပနားမားပေပါစ်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်သတင်းပတ်အကြံမှာပဲအခုလိုကမ္ဘာတဝန်းအဂရိလိုက်စားမှုတိုက်ဖျက်ရေးညီလာခံကိုကျင်းပမှာဖြစ်ပါတယ်။အဲဒီအခွန်ရှောင်ဗန်ရှင်းတွေထဲမှာဝန်ကြီးချုပ်ကင်မရွန်ရဲ့နာမည်လည်းပါဝင်နေပါတယ်။ဒါပေမဲ့ဗြိတိန်ဝန်ကြီးချုပ်ကတော့သူ့အနေနဲ့ဘာအမှမလုပ်ခဲ့ဘူးလို့ပြောဆိုထားပါတယ်။ပနားမားပေပါစ်လို့ခေါ်တဲ့အခွန်ရှောင်စီးရင်တွေကိုဒီကနေ့ကစပြီးအများပြည်သူကြည့်ရှုနိုင်မှာလည်းဖြစ်ပါတယ်။အဂရိလိုက်စားမှုကကမ္ဘာပြည်ထနာအများပြားရဲ့အရင်းခံကြောင်းရင်းဖြစ်ပြီးတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။နိုင်ငံတကာကကင်တွယ်တဲ့ဒီကိစ္စကိုကမ္ဘာနိုင်ငံတွေဆောင်ရွက်ရမယ့်ထိပ်တန်းကိစ္စတစ်ခုအဖြစ်အားလုံးပေါင်းပြီးတွန်းအားပေးဆောင်ရွက်သွားမယ်လို့လည်းဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကပြောကြားခဲ့ပါတယ်ခင်ဗျာ။
အမေရိကန်သမ္မတလောင်းအကြိုယူပွဲတွေမှာ Republican Party ဘက်မှထိတ်ဆုံးကအနိုင်ရနေတဲ့ Donald Trump ပါတီတွင်းမှာတော့ထောက်ခံမှုအပြည့်အဝမရသေးသလို Democratic Party ဘက်မှာဆိုရင်လည်းမဲဆန္ဒရှင်အများစုက Hillary Clinton ကိုတိတ်ပြီးတော့မထောက်ခံကျင်ကြတဲ့အကြောင်းလူလူစစ်တမ်းတွေမှာပြသနေတာကြောင့် Libertarian Party က Gary Johnson အတွက်သမ္မတလောင်းအဖြစ်ဝင်ရွေးခံဖို့အခွင့်အလမ်းတစ်ခုပွင့်သွားခဲ့ပါတယ်။ Clinton နဲ့ Trump တို့ဟာဒီကနေ့နိုင်ငံရေးလောကရဲ့အဆုံးတစ်ဖက်စီမှာရှိနေကြတဲ့ပုံကိုယ်တွေဖြစ်တယ်လို့ Johnson ကတနင်္လာနေ့က ABC ရုပ်သံ This Week အစီအစဉ်မှာပြောသွားပါတယ်။အမေရိကန်နိုင်ငံသား90ရာခိုင်နှုန်းကသူတို့ကိုယ်သူတို့ဘယ်ပါတီနဲ့မှမဆိုင်တဲ့တီးကြလွတ်လပ်သူတွေလို့ပြောဆိုနေကြတာမှာသူအမြင်အရဆိုရင်တော့ဒီလူတွေဟာ liberal သမားတွေဖြစ်ပြီးတော့ဒါကိုသူတို့ကိုယ်သူတို့သတိမပြုမိတာသာဖြစ်တယ်လို့ဂျွန်ဆန်ကပြောပါတယ်။အစိုးရရဲ့ဝင်ရောက်ဆွဲဖက်မှုတွေနဲ့ပတ်သက်လို့လူတယောက်ချင်းစီမှာရှိတဲ့အခွင့်အရေးတွေကိုတန်ဖိုးထားတဲ့သူ့ရဲ့ပါတီအနေနဲ့ဒီလနောက်ပိုင်းမှာပါတီသမ္မတလောင်းကိုတရားဝင်အဆိုပြုသွားမှာလို့ဆိုပါတယ်ရှင်။
ကနေဒါနိုင်ငံအယ်ဘတ်တာ KI မှာအကြီးကျယ်လောင်နေတဲ့တော်မီကြီးငိမ့်သွားအောင်မိသက်သမားတွေအနေနဲ့စူးစမ်းကြရမှာအခြေအနေတွေတိုးတက်မှုတွေရှိလာနေတယ်လို့ကနေဒါတာဝန်ရှိသူတွေကပြောပါတယ်။မိုးနေနဲ့ရွာပြီးအပူချိန်လျော့သွားခဲ့လို့မိသက်သမားတွေမင်းငိမ့်တက်ဖို့အတွက်ပုံမလွယ်ကူစေတာဖြစ်တယ်လို့ဆိုပါတယ်။ဒီတော်မီလောင်မှုကြောင့်အယ်ဘတ်တာဒေသနေရာတော်များများပျက်စီးသွားပြီးမိစတင်လောင်ကျွမ်းတဲ့အချိန်ကစလို့ Fort McMurray မြို့မှာနေထိုင်ကြတဲ့လူပေါင်း 9,000 ထက်မနည်းအားလည်းထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။လုပ်ငန်းတွေဆက်ပြီးတော့ရန်နာထားတဲ့ရေနံချက်ဆဲုံတွေနားကိုတော့မီးညွန့်တွေရောက်မလာပါဘူး။အဓိကရေနံလုပ်ငန်းကြီးတွေရှိတဲ့ Alberta ခရိုင်မှာမီးကြီးအကျယ်လောင်ကျွမ်းနေမှုကြောင့်ရေနံထုတ်လုပ်မှုပေါ်ဆွေးမှုတွေဖြစ်ပေါ်လာစေပြီးကမ္ဘာတဝန်းရေနံစည်းရုံးတွေလည်းတက်နေပါတယ်။ Sorry Arabia နဲ့ Venezuela နိုင်ငံတွေပြီးရင် Alberta ဒေသဟာကမ္ဘာတတိယအကြီးဆုံးရေနံထုတ်လုပ်တဲ့ဒေသဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်ခင်ဘူထွေးနဲ့ကိုအောင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားရပါမယ်။မြန်မာသမ္မတဦးထင်ကျော်ဟာထိုင်းနိုင်ငံသားဝန်ကြီးနဲ့နေပြည်တော်ကသမ္မတအိမ်တော်မှာဒီကနေ့တွေ့ဆုံပြီးထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေရဲ့အခွင့်အရေးတန်းတူပေးဖို့တောင်းဆိုခဲ့တယ်လို့သမရာယုံပြောခွင့်ရကပြောပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုအပြင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုလည်းနှစ်ဖက်ခေါင်းဆောင်တွေဆွေးနွေးခဲ့ကြပါတယ်ထိုင်းနိုင်ငံရောက်မြန်မာအလို့သမားတွေဘက်ကတော့အလို့သမားတွေရဲ့အခွင့်အရေးကာကွယ်ဆောက်ရှောက်ပေးမဲ့စင်တာတွေဖွင့်လှစ်ဖို့လိုအပ်တယ်လို့တောင်းဆိုလိုက်ကြပါတယ်အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရန်နိုင်ကတင်ပြပါမယ
်မြန်မာသမ္မတဦးထင်ကျော်နဲ့ထိုင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ်ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမတ်ဝီနိုင်နဲ့အဖွဲ့ဟာနေပြည်တော်ကသမရအင်ဒိုမှာဒီကနေ့မေလ9ရက်နေ့မှာတွေ့ဆုံခဲ့ကြပါတယ်ဒီတွေ့ဆုံဆွေးနွေးမှုအတွင်းထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလို့သမားရေးပါဝင်ကိစ္စရပ်အတော်များများကိုဆွေးနွေးခဲ့ကြတယ်လို့နိုင်ငံတော်သမရယုံဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ဒုတိယညွှန်ကြားရေးမှူးချုပ်ဦးစော်ထေက VOA ကိုပြောပါတယ
်ဟောဆွေးနွေးတာကတော့အများကြီးပေါ့နော်ခြုံလိုက်ရင်တော့ထိုင်းနိုင်ငံရောက်မြန်မာလူသမားဒီကိုလူသမားဆွေးနွေးပြေဝပေးဖို့တန်းတူပေးဖို့ကားရီဆွေးနွေးတယ်ပေါ့နော်။နောက်ကျွန်တော်တို့မြန်မာထိုင်းနိုင်ငံကြီးကြီးကတာအမတ်မျိုးဆိုညောင်ဒီမှာစောင့်နေ။အဲ့ဒါလည်းပြီးသွားရင်ကျွန်တော်တို့နိုင်ငံစိတ်ရဲ့ investment ရဲ့နောက်နိုင်ငံကုလသက်ဆိုင်မှုတွေအဲ့ဒါတွေဆွေးနွေးတယ်။နောက်ခုကမြန်မာထိုင်းပေါ့နော်။ပူးပေါင်းဆောင်တဲ့အခါမှာဒေတာဝန်ကိစ္စတွေမှာအဲ့နိုင်ငံပူးပေါင်းပြီးတော့ရပ်တည်ဖို့အဲ့ဒါမျိုးတွေလည်းဆွေးနွေးပါတယ်။နောက်ဟိုထိုင်းမြန်မာဂျပန်ပေါ့နော်။ CY ဆိုအခေစားနောက်တစ်ခုကကျွန်တော်တို့ဟိုတော်ဝဲဆေးရုံရေးပေါ်တာနာဆင်းရင်တွေစားစီးတွေပေါ့နော်တော်တော်များများဆင်းနေပါလေမြန်မာနိုင်ငံအနေနဲ့ကတော့ထိုင်းနိုင်ငံကနေပြီးတော့တာဝန်သိတာဝန်ယူတဲ့ investment ဘလို့ဟာမျိုးကိုမစိုးကျွန်တော်တို့ဘက်ကကြိုးစားရဲဆိုတဲ့အကြောင်းပေါ့နော်အဲ့လိုတွေဆင်းနေပါဟုတ်ကဲ့
ဒီတေဆုံဆွေးနွေးပွဲအတွင်းပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ဒေါက်တာဖေမြင့်ဦးသိန်းဆွေဒုဝန်ကြီးဦးကျော်တင်နဲ့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံသံမကြီးလက်တက်ရောက်ခဲ့ပြီးတော့ထိုင်းနိုင်ငံသားရေးဝန်ကြီးကသမ္မတဦးထင်ကျော်အနေနဲ့ထိုင်းနိုင်ငံကိုလာရောက်ဖို့ဖိတ်ကြားခဲ့တယ်လို့လည်းဦးစော်ထေးကပြောပါတယ်ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့အဖွဲ့အားနေလည်နိုင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်ထိုင်းနိုင်ငံရောက်အလို့သမားတွေအရေးနဲ့ပတ်သက်ပြီးနိုင်ငံခေါင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့ကြတာကိုကြိုဆိုကြောင်းဒါမဲ့လည်းပြီးခဲ့တဲ့ဆိုရလက်ထက်အတွင်းထိုင်းဆိုရတောင်းဝန်ရှိသူတွေကိုမြန်မာအလို့သမားတွေနဲ့ပတ်သက်ပြီးအခွင့်အရေးတန်းတူပေးဖို့ပြောဆိုတာတွေရှိခဲ့ပေမဲ့လည်းအလို့သမားတွေပေါ်အခွင့်အရေးချိုးဖောက်တာတွေဆက်ရှိနေတုန်းပဲလို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကဒါရိုက်တာဦးကျော်တောင်းကပြောပါတယ်ထိုင်းရောက်မြန်မာအလို့သမားအခွင့်အရေးတွေတိုးတက်လာဖို့အတွက်မြန်မာအစိုးရလှုပ်ဆောင်တင်လာတဲ့နဲ့ပတ်သက်ပြီးဦးကျော်တောင်းကတော့အခုလိုပြောပါတယ
်အလို့သမားရေးဆောင်ရွက်တဲ့လူတွေတခြားသောအလို့သမားတွေကနေတိုင်းနေတည်သူကဖြစ်ဖြစ်နေကြတော့ဒိတ်ရိတ် ပြော ဆို ဆက်ဆံ တိုင်ကြား နိုင် တဲ့ စင်တာလို သဘော မျိုး မြန်မာ အစိုးရ မှာ ထိုင်း နိုင်ငံ မှာ လိုအပ် ပါမယ် သို့ တရား ဝင် သူတို့ passport ထုတ် ပေး ထား တဲ့ နေထိုင် ဝင် ထုတ် ပေး ထား တဲ့ 3 သန်း ကျော် သော အလုပ်သမား တွေ ပမာဏ နဲ့ ညီ မျှ တဲ့ ကာကွယ် စောင့် ဆောင် တဲ့ စင်တာ မျိုး တွေ လိုအပ် ပါတယ် ဒီနေ့ တခု ဖြစ် တယ် ဆို ဒီနေ့ တခု ဥပမာ ကား မောက် ပြီးတော့ သေး တယ် အဲ့ဒီလို ရေးပေါ် ဖြစ် တဲ့ ကိစ္စ ရ တိုင်း ကို မြန်မာ အစိုးရ တက် အနေနဲ့ ထိုင်း ဘက် မှာ 라 ပြီးတော့ ကိုယ်တိုင် ကိုကြ လုပ် ဖို့ လိုမယ် ဗျ ပြီးတော့ ဒီထိုင်းအစိုးရဖက်ကလည်းပဲအောက်ရှေ့တိမှာကျွန်တော်စောစောပြောနေတဲ့ဘန်ဟာမေးလျှောက်တွေ့ရမှာအောက်ရှေ့တိမှာမြန်မာတွေကိုအချောင်းပြတ်ချက်မခံနိုင်ဘဲနဲ့တရားဝင်နေထိုင်အလုပ်လုပ်ပေမဲ့ဆရာရဲစားတဲ့နေပြည်စုံပါလေရဲ့နဲ့ဖမ်းနေတဲ့အဲ့ဒီရေးတွေနောက်ပြီးတော့အလုပ်သမားအခွင့်အရေးရှုပ်ဖောက်နေတဲ့လုပ်ငန်းရှင်တွေကိုဥပဒေအရာထိတိယောက်ယောက်အရေးယူပြဖို့လိုတယ်ဗျဒါမှသာလျှင်ကျ
ဖြစ်သလိုတချို့နေရာတွေမှာလောအားကဒဏ်မှုမရတာတွေလည်းရှိနေသေးတယ်လို့ထိုင်းနိုင်ငံကရွှေပြောင်းလုံသမားအခွင့်အရေးကွန်ရက် MWRN အဖွဲ့ကဒုဥက္ကဋ္ဌကိုအောင်ကျော်ကပြောပါတယ
်ထိုင်းပြည်ကသမန်ထားတဲ့လောအားက7မိုင်တိ7မိုင်လောအားက300ဥပတိုင်း7မိုင်လို့56.5ကျော်လို့သမန်ထားတဲ့ခါမှာတချို့မြို့နယ်တချို့ချုပ်ပြည်နယ်မှာရတချို့မြို့နယ်မှာဘုဒ္ဓတရားပါမရရှိသေးတာရှိတယ်နောက်တစ်ခါအလုပ်သမားများရဲ့တရားဝင်ပတ်စုပြီးတော့ဝတ်ပမဲ့အစရှိတဲ့ခရီးဆက်ကနေပြုလုပ်တဲ့ခါမှာလေအလုပ်ရှင်များအုံညာမလုပ်ဘူးပဲနဲ့တက်ဆိုင်ရာပေးစားလို့ခေါ်တဲ့ဘလော့ကာတွေကသူကပြည့်စုံပြီးလုပ်ကြအောင်ခနဲ့တည်းကြောင်မင်းလားအခုအလုပ်သမားကြီးကမှဟိုဒီကိစ္စကြီးတဲ့အမားကလည်းရှိပါတယ်
ထိုင်းနိုင်ငံရဲ့လူသမားဥပဒေအရတော့ထိုင်းနိုင်ငံမှာတရားဝင်လာရောက်အလုပ်လုပ်ကြတဲ့ဘယ်အလုပ်သမားကိုမဆိုဒဏ်တို့အခွင့်အရေးပေးရမယ်ဆိုပြီးတော့ဖော်ပြထားပါတယ်။ထိုင်းစိုးရရဲ့တရားဝင်စည်းရင်းအရတော့ထိုင်းနိုင်ငံမှာတရားဝင်သွားရောက်အလုပ်လုပ်ကြနေတဲ့မြန်မာရွှေပြောင်းအလုပ်သမားဥယေဟာ3တန်းကျော်ရှိပြီးတော့တရားဝင်ရောတရားမဝင်နေထိုင်သူတွေပါပေါင်းလိုက်မယ်ဆိုရင်တော့4တန်းလောက်ရှိမယ်လို့ခန့်မှန်းကြောင်းဥကျော်တောင်းကပြောပါတယ်ခင်ဗျာ။
ကိုရနိုင်ဆက်သွယ်မင်းမြန်တင်ပြခဲ့တာပါ။အခုတခါတော့တင်းစီကံမြေယာအရေးကိစ္စနဲ့ပတ်သက်လို့ကြည့်ရအောင်ပါ။မြန်မာနိုင်ငံတဟွန်းလင်းမြေတင်းစီမှုတွေကိုအမြန်ဆုံးဖြေရှင်းနိုင်မှုအတွက်နိုင်ငံတော်သမ္မတကလေယာဉ်မြေနဲ့အခြားမြေများတင်းစီခံရမှုပြန်လည်စစ်ဆေးရေးဗဟိုကော်မတီကိုဖွဲ့စည်းလိုက်ပါတယ်။အဲ့ဒီတဲမှာမြေယာတင်းစီမှုနဲ့ဆက်ဆက်နေတဲ့ကာကွယ်ရေးပြည်ထရေးနဲ့ခြားဌာနဆိုင်ရာတွေပါဝင်တာကြောင့်လေသမားရေးလှုပ်ရှားသူတွေကတော့တောင်သူတွေရဲ့တင်းစီခံမြေယာပြဿနာကိုအစိုးရကဘယ်လိုကင်တွေ့ဖြေရှင်းမလဲဆိုတာမေးခွန်းထုတ်နေကြပါတယ်ဒီကြောင့်လည်းပတ်သက်ပြီးထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်အစိုးရသိတက်လာပြီးတလအကြာမှာပဲနိုင်ငံတော်လုံးမှာဥပဒေမဲ့လဲသိမ့်နေသိမှုတွေကိုဖြေရှင်းဖို့အတွက်စတင်စ조사လာခဲ့ပါတယ်ဒီထဲမှာလေယာဉ်မြေအငင်းပေါ့မှုပြဿနာတွေကိုအထူးဦးစားပေးပြီးအမြန်ဆုံးဖြေရှင်းဖို့အတွက်調査ဆောင်ရွက်မယ်ဆိုပြီးနိုင်ငံတော်သမ္မတကကြေညာချက်ထုတ်ပြန်ပြီးပြောဆိုထားတာပါဒါအပြင်လေယာဉ်မြေတိမ့်စီတာတွေကိုထပ်မလုပ်ဖို့နဲ့ဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်ပြီးတဲ့အထိရပ်ဆိုင်းထားဖို့တွေကိုလည်းပြောဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့လေသမားရေးတက်ကြွလှုပ်ရှားသူမန္တလေးတိုင်းမိထီလာပြည်သူ့調査ကွန်ရက်ကဒေါ်မြင့်မြင့်အေးကအခုလိုပြောပြပါတယ
်ရသားဆိုးကတက်လာတဲ့အတွက်ကြောင့်တိမ့်လို့လည်းဖြစ်တော့ဘူးလေတိမ့်ထားတာကကုံတလောက်ဖြစ်နေပြီတိမ့်ထားတာတွေကကိုမတော်မတရားအများကြီးတငူကြောင်ကြားပါမရှင်းတော့အောင်တနိုင်ငံလုံးကိုတိမ့်ထားတာဖြစ်တယ်ဘောတော့ဒီတိမ့်ထားတဲ့ဟာတွေကိုပြန်ပြီးတော့ရဖို့အတွက်စာရင်တင်ခဲ့ပြီမဲ့ချော့ချော့ရှူရှူနဲ့ချီချီနူးနဲ့ပြီးတာကတော်တော်ကိုမရှိသလောက်ပဲသူတို့တွေကအိကဘဏ္ဍတိန်တွေဘလောက်ပြီးပြီးတယ်လို့ပြောနေပြောနေတောင်းတာညွှန်းနေတယ်မှာဆိုတဲ့အိကဘလောက်ပြီးဆုံးတယ်လို့ပြောနေပြောနေတကယ်တကယ်လက်တွေ့လက်သမားတွေတည်းကတော့အေးစစ်တယ်မရောက်ဘူးစာရင်တမောက်အရင်တင်ခဲ့တဲ့စာအောင်းကိုပြန်တင်ဖို့ဂျပန်တင်ပေါ့နော်အတွဲလိုက်တော့တကယ်တင်ဖို့ကြိုးစားနေတယ်အဲ့ဒါကြောင့်သိမ်းမိသားကိုသူမှန်ကန်ဆီစစ်ပြီးတော့တကယ်ကိုမှန်ကန်ပြန်ပြီးပေးနိုင်ဖို့ကြိုးစားမယ်ဆိုလို့ရှိရင်တော့တန်းပြီးတော့ပြည်သူလူထုအတွက်တောင်းပန်နိုင်တော့အနေကျေသက်တာကိုလည်းရမယ်
လေသိမ့်မြေသိမ့်ကိစ္စတွေဟာအရင်အစိုးရအဆက်ဆက်လက်ချက်ကနေအများအပြားရှိခဲ့တာပါဒီထဲမှာအစိုးရကသိမ့်စီတာစစ်တပ်ကသိမ့်စီတာဌာနဆိုင်ရာတွေကသိမ့်စီတာစီးပွားရေးလုပ်ငန်းရှင်ကြီးတွေကသိမ့်စီတာကုမ္ပဏီကြီးတွေကသိမ့်စီတာတွေဒီအမှုတွေဟာအများအပြားဖြစ်ပွားခဲ့ပါတယ်အခုလိုမျိုးပွင့်လင်းမြင့်သာမှုရှိဖို့အတွက်စ조사လာတဲ့အစိုးရတက်လက်ချက်မှာလေယာဉ်ပြဿနာကိုဖြေရှင်းမယ်ဆိုရင်တော့လေသမားသမဂ္ဂရဲ့အတန်းလေသမားရဲ့လှုပ်ရှားနေသူတွေရဲ့အမြင်တွေနဲ့အခုအစိုးရတက်လက်ချက်မှာတောင်သူလေသမားတွေရဲ့ဘဝတွေကိုမှန်မှန်ကန်ကန်ဖြေရှင်းနိုင်မဲ့မြေယာဥပဒေတည်ရက်ကိုပေါ်ထွက်လာဖို့လှုံ့ဆော်ရမှာဖြစ်တယ်လို့လဲ AR တိုင်းကတောင်သူလေသမားရဲ့တက်ကြွလှုပ်ရှားသူဦးအောင်မြင့်ကဆိုပါတယ
်လေဒီစစ်စစ်ကိုပြန်ကြည့်မယ်ဆိုလို့ရှင်ဒီလေဒီစစ်စစ်ကထွေရောက်တဲ့လက်အောက်ကလူတွေကဒီက ကိုကြီးတွေဖြစ်နေတာပေါ့နော်လေကြီးတာဝန်ခံတွေကဒီတရုတ်ကဒီရေးလောက်ခံဖြစ်နေတယ်ဒီရေးလောက်ခံတရုတ်ကလည်းရုံးဆောင်တဲ့လေကြီးရှင်းရင်းကဘယ်လောက်တရားနာတတ်မှုရှိနေကြရလဲဟောဒီမတရားတဲ့2012လေယာဉ်မြေဦးတွေကရောဘယ်လောက်ဒီကိစ္စတွေကိုမှန်မှန်ကန်ကန်ဖြေရှင်းပေးနိုင်မှာလဲဆိုတော့ကျွန်တော်ကဒီကစဉ်းစားဖို့လိုတယ်ပေါ့နော်တကယ်ကလမဘွားတခုလို့မှန်မှန်ကန်ကန်လုံခြုံမှုပေးနိုင်တဲ့နေရာဦးတွေတို့တခုပေါ်ပေါ်နိုင်ဖို့ကျွန်တော်တို့ဒီရတာကတော့ဤနဲ့တဲ့ကလမသမဂ္ဂအဖွဲ့ကြီးတွေအများဆုံးပေါ်ပေါ်ဖို့ပဲကျွန်တော်တို့လည်းမြင်တာ
ပြီးခဲ့တဲ့အစိုးရလက်ထက်မှာတော့သိသိနေရရင်နဲ့ပြန်လဲဆွတ်လွတ်တဲ့မြေဧကပေါင်း3သိန်းခွဲကျော်ကိုတက်ဆိုင်သူများထံပြန်လဲလွှဲပြောင်းပေးပြီးဖြစ်ကြောင်းနဲ့ဧက3,900ကျော်ကိုတော့ပြန်လဲလွှဲအရန်ကြံနေသေးကြောင်းမြေအတုံးချစီမံခန့်ခွဲရေးဘုတ်ကော်မတီထုတ်ပြန်ကြေညာသိရပါဗါး2015ခုနှစ်နိုဝင်ဘာလ15ရက်နေ့ထိပြန်လဲလွှဲမှုမှာတော့စိုက်ပျိုးမြေဧကပေါင်း3,966,394ဧကနဲ့စိုက်ပျိုးမြေမဟုတ်တဲ့အခြားမြေဖြစ်တဲ့3,603,506ဧကလွှဲပြောင်းပေးခဲ့ပြီဖြစ်တယ်လို့လည်းပြီးခဲ့တဲ့အစိုးရလက်ထက်မှာထုတ်ပြန်ပြောဆိုထားတာပါ။ဒါပေမဲ့အရင်အစိုးရလက်ထက်မှာပဲအစိုးရနဲ့အဖွဲ့အစည်းတွေကသိမ်းဆီးထားတဲ့လေယာဉ်မြေနဲ့တခြားမြေကပေါင်း3,000,000ကိုပြန်လည်လွှဲပေးပြီးဖြစ်တယ်လို့ပြောဆိုနေပေမဲ့ပြန်မရတဲ့မြေအများပြားရှိနေသေးကြောင်းပြည်တော်စုလွှတ်တော်လေယာဉ်မြေနဲ့အခြားမြေများသိမ်းဆီးခံရမှုများကြောင့်ပြည်သူများနစ်နာမှုမရှိစေရေးအတွက်စုံစမ်းရေးကော်မရှင်ဥက္ကဋ္ဌဦးတင်ထွတ်ကပြီးခဲ့တဲ့အစိုးရလက်ထက်ကပြည်တော်စုလွှတ်တော်မှပြောကြားခဲ့ပူပါပါတယ်ရှင
်။ဆိုရစီများခင်ဗျာ။စကိုင်းတိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွှတ်တော်မှတင်ပြဖြေရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်။တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့တိုင်အောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ဒီပြဿနာနဲ့ပတ်သက်လို့လွှတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောတာရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်အနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားလို့ရပါတယ်။တရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ။နောက်ပြန်အင်္ဂါည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အမျိုးသမီးရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။လက်တလောနိုင်ငံတကာကအသီးမှတ်ပြုစုတွေရရှိထားတဲ့မြမအမျိုးသမီးငယ်တွေကိုပြည်တွင်းအဖွဲ့အစည်းတွေကလည်းအသီးမှတ်ပြုဖို့လိုအပ်တယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောဆိုလိုက်ကြပါတယ်။အစိုးရအဖွဲ့အစည်းနဲ့လည်းအနာဂတ်မှာထူးချွန်တဲ့လူငယ်တွေကိုအသိမှတ်ပြုဂုဏ်ပြုပေးဖို့ကြိုးစားသွားမယ်လို့ရန်ကုန်တိုင်းအစိုးရအဖွဲ့လူမှုရေးရာဝန်ကြီးကလည်းပြောဆိုပါတယ်။အပြည့်စုံကိုတော့ VOA သတင်းနောက်မတ်တင်ကြီးလင်းကတင်ပြပါမယ်
။ဟုတ်ကဲ့မြန်မာနိုင်ငံကအရေးချင်းရှိတဲ့အမျိုးသမီးတွေကိုနိုင်ငံတကာကစုတွေချီးမြှင့်ကြသလိုပြည်တွင်းအဖွဲ့အစည်းတွေကလည်းအသိမှတ်ပြုဖို့လိုအပ်တာကြောင့်လက်ကမ်းကြိုဆိုကြဖို့ Triangle အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအဖွဲ့ဒါရိုက်တာမခင်လေးကအခုလိုတိုက်တွန်းလိုက်ပါတယ
်။ဒီမြန်မာလေးညောင်ကလူငယ်အမျိုးသမီးညောင်ဖြစ်တယ်။အဲ့တော့ကျမတို့တန်းပြီမှာရှိတဲ့လူငယ်တွေကเนาะဖြစ်အနာဂတ်မှာဒီလိုထူးချွန်တဲ့လူငယ်တွေအခုလည်းအများကြီးရှိနေတယ်။နောက်လည်းအများကြီးဖက်ပေါ်လာအောင်ပဲ။ဒါကိုကျမတို့ကအသိမှတ်ပြုဖို့လိုတယ်။လက်ကမ်းကြိုဆိုဖို့လိုတယ်။အဲ့လိုလက်ကမ်းကြိုဆိုမှလားသူတို့အတွက်သူတို့ကလက်ကမ်းမကြိုလဲသူတို့ကလုပ်နေမှာပဲ။အသိမှတ်မပြုလဲလုပ်နေမှာပဲ။ကျမဒါပေမဲ့ကျမတို့ရဲ့လက်ကမ်းကြိုဆိုမှုအသိမှတ်ပြုမှုဂုဏ်ပြုမှုတွေကသူတို့ဘဝရှေ့လျှောက်သွားမယ်ညာမှာသူတို့အတွက်အားစေတစ်ဖက်နေလို့ဖြစ်မယ်လို့ကျမကတော့ယုံကြည်ပါတယ်။
မေလ၈ရက်နေ့ညနေပိုင်းရန်ကုန်မြို့မှာကျင်းပတဲ့ပူလစ်ဇာဆုရှင်မတ်အက်စတာထူဆန်နဲ့တက်တစ္ဆလူငယ်ခေါင်းဆောင်ဆုရှင်မတ်တင်ဇာရွှင်လေးကြီးတို့အတွက်ဂုဏ်ပြုပွဲလေးကိုညီမျှချင်းမြန်မာအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံစားတဲ့ပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကလည်းလာရောက်ပြီးဂုဏ်ပြုချီးမြှင့်ခဲ့ကြတာပါအစိုးရအပါအဝင်ပြည်တွင်းအဖွဲ့အစည်းတွေရဲ့အတိအမှတ်ပြုမှုကိုပိုပြီးမျှော်လင့်နေလို့လဲတက်တစ္ဆလူငယ်ခေါင်းဆောင်ဆုရှင်မတ်တင်ဇာရွှင်လေးကြီးကပြောပါတယ်
ကိုယ်လုံးဆောင်မှုတွေကိုဦးစားဟိုအတိမတ်ပြုတာကအဲတိုင်းတော်ကနေနေစား ဟိုအစိုးရဖြစ်နေခဲ့တယ်ဆိုတာရဲ့မသိချောင်တော်တော့ဟိုအရင်ဝန်ခံရမလို့လို့ဝန်ခံရမလို့အဲ့လိုတော့ဖြစ်ပါတယ်တကယ်တကယ်အဲကျွန်တော်ပြောရမယ်ဆိုရင်တော့ကိုယ်နိုင်ငံကကိုယ်အစိုးရကွန်ပျူတာကိုယ်နိုင်ငံကကိုယ်လူငယ်ကကိုယ်ဝတ်ပြီးတော့ကြည့်လာတော့ကျွန်တော်အနေနဲ့အရင်အဲ့ဒါကိုပို့ပြီးတော့ပြောလဲနေပါတယ်အဲ့လိုမျိုးကတကယ်ကဘာလို့ဆိုရမလဲလူငယ်တွေကွန်ပျူပြီးတော့လူငယ်တွေကွန်ပျူထိုက်တဲ့လူလူငယ်တွေရာကဲကိုကွန်ပျူတာနဲ့လူငယ်ဆိုတာကိုသိနေလာခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့အတိုင်းတိုင်းဆောင်ရှိပြောရှင်နေမှာဖြစ်ပါတယ်လို့
ဒီပွဲကိုတက်ရောက်ခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလူမှုရေးရာဝန်ကြီးဦးနိုင်ငံလင်းကလည်းအနာဂတ်မှာထူးချွန်ထက်မြက်တဲ့မြန်မာလူငယ်တွေကိုအတိမတ်ပြုခုံပြုပေးဖို့ကြိုးစားသွားမယ်လို့လည်းပြောဆိုခဲ့ပါတယ်
။ကျွန်တော်တို့အစိုးရအနေနဲ့ဖြစ်နေတယ်နော်။ဟိုနောက်ပိုင်းရလို့ရှင်ဒီရင်းနှီးမှုတွေလုပ်ပေးတဲ့လေထူးချွန်တဲ့ကျွန်တော်တို့တကယ်မြန်မာမြန်မာတွေနောက်မျိုးဆက်ခေါင်းဆောင်တွေဒီလိုလုပ်ချင်စိတ်ရှိအောင်နော်။အဲ့လိုမျိုးလုပ်ပြီးတော့အားကောင်းပါလေ။
အမျိုးသမီးတွေဒန်းတူအခွင့်အရေးရဖို့ကြိုးပမ်းနေကြတော့ပဲဖြစ်တဲ့မြန်မာနိုင်ငံမှာအရေးအချင်းရှိတဲ့အမျိုးသမီးတွေအနေနဲ့တိုင်းပြည်တိုးတက်ဖို့အတွက်အတူတကွကြိုးပမ်းသွားကြဖို့မြန်မာနိုင်ငံရဲ့ပထမဦးဆုံးပူလီဇာဆုရှင်မတ်အက်စတာထူဆန်ကအခုလိုတိုက်တွန်းလိုက်ပါတယ်
ကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကလွန်အင်မတန်မှခွန်အားရှိတဲ့အမျိုးသမီးတွေဖြစ်ပါတယ်။ကျမတို့တတော်မှမကြဆုံးခဲ့ပါဘူး။ဒီကျမတို့စအနာရှင်လက်ထက်မှာမွေးတဲ့စအနာရှင်လက်ထက်မှာကြီးတဲ့တို့ပဲလည်းကျမတို့အားလုံးဟာရေချင်းရှိတဲ့အမျိုးသမီးတွေဖြစ်တဲ့ဒီနိုင်ငံကြီးအရှိတ်ကိုတိုးပြီးတာအမျိုးသမီးတွေအကြောင်းဖြစ်ပါတယ်။
ကချင်တိုင်းရင်သူမအက်စတာထူဆန်ဟာ AP သတင်းဌာနကလှုပ်ဖော်ကိုင်ဘတ်အမျိုးသမီး3ဦးနဲ့အတူအင်ဒိုနီးရှားကျွန်းစုတွေမှာကျွံပြုတ်ခိုင်းစေခံထားရတဲ့ရေလုံသားတွေအကြောင်းစုံစမ်းဖော်ထုတ်ရေးသားထားတဲ့ Seafood from Slaves ဆောင်းပါးအတွက်စာပေနဲ့သတင်းစာပညာရပ်မှာအမြင့်ဆုံးလို့ပြောလို့ရတဲ့ New York ပြည်နယ် Columbia University ကချီးမြှင့်တဲ့ Pulitzer ဆုကိုရရှိခဲ့တာဖြစ်ပါတယ်မတင်စာရွှင်လေးကြီးကတော့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကချီးမြှင့်တဲ့2016ခုနှစ်အတွက်တက်တစ္ဆလူငယ်ခေါင်းဆောင်ဆု Emerging Young Leaders Award ကိုရရှိခဲ့တာဖြစ်ပါတယ်ရှင်
။ VOA သတင်းတော်မတင်ကြီးလင်းရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ကျွန်တော်တို့အခုထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်ကို Asia Set 7 Jodu ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ည9:20ထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်။ခုတော့သတင်းချင်းညို့ကိုမတ်ခင်ဖြူထွေးကပြောပြပါမယ်။
ဒေသခံတွေကန့်ကွက်ဆန္ဒပြနေတဲ့လက်ဒေါင်းတောင်ကျင်းဒီစီမံကိန်းကိုပြန်ဆမယ်လို့တရုတ်ဝန်ပေါင်းကုမ္ပဏီကကြေညာလိုက်တဲ့အပေါ်ဒေသခံရာနယ်ကြီးရဲ့ကန့်ကွက်ဆန္ဒပြမှုတွေတဖန်ပြန်ဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ဒီတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတရုတ်အစိုးရဟာဒီပြည်ပမှာရင်းနှီးလှုပ်ကိုင်နေတဲ့တရုတ်ကုမ္ပဏီတွေကိုသက်ဆိုင်ရာနိုင်ငံရဲ့ဥပဒေတွေအကြိုင်လှိုက်နာဆောင်ရွက်ဖို့အမြဲတမ်းတိုက်တွန်းပြောဆိုနေတယ်လို့ဆိုပါတယ်။နိုင်ငံစလုံးအတွက်အကျိုးမြတ်ရစေမယ့်စီမံကိန်းတွေကိုတရုတ်အစိုးရအနေနဲ့မြန်မာအစိုးရနဲ့အတူလက်တွဲပြီးမှန်မှန်ကန်ကန်ပူးပေါင်းအောင်ထည့်ဖော်သွားလိုတဲ့အကြောင်းနဲ့နိုင်ငံစလုံးကပြည်သူတွေအတွက်အကျိုးရှိစေမယ့်ဒေသတွင်းလူမှုစီးပွားဖွံ့ဖြိုးတိုးတက်စေမယ့်လုပ်ငန်းတွေကိုပို့ပြီးတော့အားကောင်းလာအောင်တွန်းမြင့်ဆောင်ရွက်သွားလိုတယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရလူခန့်ကဒီကနေ့ပဲပြောဆိုလိုက်တာပါရှင်။ဖိလစ်ပိုင်နိုင်ငံတဝန်းမှာတော့အထွေထွေရွေးကောက်ပွဲတွေကိုဒီကနေ့ကျင်းပနေပါတယ်။ကျွန်းစုပေါင်း9,000လောက်နဲ့ဖွဲ့စည်းထားတဲ့ဖိလစ်ပိုင်မှာပြည်ထောင်စုနဲ့ဒေသန္တရအစိုးရတာဝန်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်နေကြသူ 18,000 ကျော်ရှိပြီးတော့မဲပေးဖို့မှတ်ပုံတင်ထားတဲ့သူ 55,000 လောက်ရှိပါတယ်။သဘောထားကျင်းပတဲ့ရည်တည်ချက်ရှိပြီးစကားကိုခက်ပြက်ပြက်ပြောတတ်တဲ့ဒါဗာဝမျိုးတော်ဝင် Rodriguez Duterte သမရဖြစ်လာနိုင်တယ်လို့ခန့်မှန်းနေကြပါတယ်ရှင်။မြောက်ကိုရီးယားအစိုးရရဲ့ပါတီညီလာခံကျင်းပနေတဲ့အချိန်သတင်းလာယူတဲ့ဗြိတိန်သတင်းတောက်တူကိုဒီမြောက်ကိုရီးယားနိုင်ငံရဲ့ဂုံသိက္ခာကိုထိခိုက်အောင်လုပ်တယ်လို့ဆွဆွဲပြီးတော့ယာယီဖန်စီထိမ့်သိမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဒီကနေ့မှာသူ့ကိုတိုင်းပြည်ထဲကနေချက်ချင်းထွက်ခွာဖို့မြောက်ကိုရီးယားအာဏာပိုင်တွေကအမိန့်ထုတ်ခဲ့တယ်လို့ BBC သတင်းဌာနကဒီကနေ့ပြောပါရယ်။သတင်းထောက် Rupert Winfield Hayes နဲ့အတူသူ့ရဲ့ထုတ်လုပ်ရေးမှုနဲ့သတင်းရိုက်ကူးသူတို့ကိုဒီတောက်ကြနေကပြုံရမ်းနေစေကနေထွက်ခွာကဏ္ဍမှာအာဏာပိုင်တွေကဖန်စီထိမ့်သိမ်းခဲ့တာပါရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုမက်ခင်ဖြူတွေ့ပြောပြသွားတာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအတန်နှွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ် VOA အမေရိကန်အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00 to 9:00လိုင်းလူမီတာ19.25 MHz ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါကျွန်တော်ညံ့ဝင်းအောင်ပါခင်ဗျာနောက်ထပ်2 ရက်အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်ပါခင်ဗျာ
Thank you.
This program has come to you from the Voice of America, Washington.